တောင်တရုတ်ပင်လယ်ပြင်အတွင်းမလေးရှားကမ်းလွန်ပင်လယ်ပြင်ထဲကကမ်းလွန်ရေပိုင်နက်ကိုပိုင်ဆိုင်ကြောင်းဖော်ပြထားတဲ့တရုတ်မြေပုံအသစ်ကိုမလေးရှားအစိုးရကဗုဒ္ဓနှစ်မှာကန့်ကွက်ပယ်ချလိုက်ပါတယ်။ဘော်နီယိုကျွရှိမလေးရှားရဲ့တည်ထောင်စီးပွားရေးဆောင်ရေပြင်နဲ့ဆာဘာနဲ့ဆာရာဝတ်ပြည်နယ်တွေရဲ့ကမ်းလွန်ပင်လယ်ပြင်အထိတစ်ဖက်သက်တောင်းဆိုမှုတွေပါဝင်တဲ့ဆန်မြေပုံကိုတရုတ်ကဒီသတင်းပတ်တဲထုတ်ပြန်တာပါ။မလေးရှားရဲ့ရေပိုင်နက်ကိုလွှမ်းခြုံထားတဲ့တရုတ်စံမြေပုံ2023မှာဖော်ပြထားတဲ့တောင်တရုတ်ပင်လယ်ပြင်မှာတရုတ်နိုင်ငံရဲ့တောင်းဆိုမှုတွေကိုအသိအမှားမပြုချောင်းမလေးရှားနိုင်ငံခြားရေးဝန်ကြီးဌာနကတုံ့ပြန်ခဲ့ပါတယ်။တောင်တရုတ်ပင်လယ်ရေဟာရှုပ်ထွေးပြီးအကဲဆက်တဲ့အခြေအနေလို့မလေးရှားအစိုးရကပြောပြီးဒီအငင်းပွားမှုကိုနိုင်ငံတကာဥပဒေအပေါ်အခြေခံပြီးငြိမ်းချမ်းစွာနဲ့ဆင်ခြင်တုံတရားနဲ့ခိုင်တွယ်ဖြေရှင်းရမယ်လို့လည်းပြောပါတယ်။မလေးရှားအနေနဲ့ရှစ်တောင်အရှနိုင်ငံတွေချာညှိနှိုင်းဆောင်ရွက်လျက်ရှိတဲ့ပင်လယ်ရေကြောင်းဆိုင်ရာကျင့်သုံးဥပဒေတရက်ကိုပြဋ္ဌာန်းဖို့ထောက်ခံကြောင်းလည်းပြောပါတယ်။တရုတ်နဲ့အာဆီယံနိုင်ငံတွေချာတောင်တရုတ်ပင်လယ်ထဲမှာရေပိုက်နဲ့အငင်းပွားနေကြပြီးစကလုံးစစ်ပွဲတွေတင်းမာမှုတွေဖြစ်နေတာပါ။တရုတ်နိုင်ငံအနေနဲ့ရပိုင်권တောင်းဆိုဖို့အတွက်ဥပဒေအရခိုင်ခိုင်မာမာအခြေခံရှိကြောင်းနိုင်ငံတကာတရားရုံးကစီရင်ချက်ချခဲ့ပေမဲ့တရုတ်ဘက်ကတော့တောင်တရုတ်ပင်လယ်တစ်ခုလုံးနီးပါးကိုအချုပ်အခြာအာဏာပိုင်ဆိုင်ချောင်းပြောဆိုနေတာဖြစ်ပါတယ်ရှင်။